ဩစတြေးလျကပစိဖိတ်သမုဒ္ဒရာတွေကဝေးလံခေါင်းတည်တဲ့နာရူးကျွန်းတွေမှာရှိနေတဲ့ချင်းကြီးစခန်းကိုပို့ထားတဲ့နိုင်ငံရေးခေါလုံခွန်တောင်းဆန်သူတွေဟာစိတ်ကျမ်းမာရေးချို့တဲ့မှုတံကိုပြင်းပြင်းထန်ထန်ခံစားနေရတယ်လို့ Doctors Without Borders နယ်စည်းမခြားဆောင်များအဖွဲ့ကပြောပါတယ်။ပြင်သစ်လို Medicine Sans Frontiers လို့ခေါ်တဲ့ MSF စစ်ပညာရှင်များအဖွဲ့ကဒီချင်းကြီးစခန်းကလူတွေအတွက်လအတော်ကြာကျမ်းမာရေးဆောင်ရွက်ကူတာမှုပေးနေရကြတယ်။ပြီးခဲ့တဲ့သတင်းပတ်တည်းမှာပဲသူတို့ကိုရုတ်တရက်ထွက်ခွာသွားခံခဲ့တာဖြစ်ပါတယ်။ဒီအဖွဲ့ Australia ဆိုင်ရာအမှုဆောင် Director Paul McFarlane ကတော့အဖမ်းခံရသူ80လောက်ကသူတို့ကိုသူတို့တတ်တည်ဖို့ကြိုးစားတာဒါမှမဟုတ်တတ်တည်ဖို့ဖြစ်စေသူတို့ကိုသူတို့ထိခိုက်ဒဏ်ရာရအောင်ဖြစ်လောက်တာဖြစ်စေလှုပ်ဆောင်မှုအတွက်စိတ်ကူးရှိနေကြတယ်လို့ပြောပါတယ်။အဲဒီမှာရှိတဲ့ကလေးငယ်အများပြားဟာလည်းမစားနိုင်မတောက်နိုင်ဒါမှမဟုတ်စကားမပြောနိုင်တဲ့အခြေအနေမျိုးဖြစ်နေကြတယ်လို့ဆိုပါတယ်။နိုင်ငံရေးခေါလုံခွန်တောင်းဆန်သူတွေကသူတို့ရဲ့နှိမ်နှင်းချက်တွေပြက်ပြားပြီးစိတ်ချမ်းသာရေးအတွက်ထိခိုက်တဲ့အခြေအနေရောက်နေတယ်လို့ပြောတာပါ။နိုင်ငံရေးခေါလုံမှုတောင်းခံမှုဩစတြေးလျနိုင်ငံကိုထပ်ပြီးလာတဲ့လေဆိပ်ရေးဒုက္ခတွေကိုဩစတြေးလျအစိုးရက2015ခုနှစ်ကစပြီးနာရူးနဲ့ပပွန်နယူဂီနီကိုပို့ပြီးထိန်းသိမ်းထားခဲ့တာဖြစ်ပါတယ်။ဒီမူဝါဒအတွက်ကုလသမဂ္ဂနဲ့လူ့ခွင့်ရေးဖွဲ့တွေကရှုံချနေကြတာပါ။